တန်လွင်ရေကာတာစီမံကိန်းတွေဆောက်ဖြစ်ရင်ပြည်တွင်းငြိမ်းချမ်းရေးကိုထိခိုက်နိုင်တာကြောင့်ရေကာတာကြောင့်သဘာဝဘေးအန္တရာယ်တွေမကပဲဒေသခံတွေအနေနဲ့စစ်ပွဲတွေရဲ့ဓာတ်မှာခံရနိုင်တယ်လို့ရှမ်းလူလူအဖွဲ့အစည်းတွေကပြောပါတယ်။ဒီကနေ့ရှမ်းလူလူအဖွဲ့အစည်းတွေစုပေါင်းပြီးထိုင်းနိုင်ငံဘာကောက်မြို့မှာသတင်းစာရှင်းလင်းပွဲတရကျင်းပခဲ့တာပါ။ VOA သတင်းထောက်မတ်သိငေးလင်းကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တန်လွေမြေကြောင်းတလျှောက်ရေကာတာတွေဆောက်ဖြစ်ခဲ့ရင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ထိုးပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့အဖွဲ့တွေနဲ့ပါပဋိပက္ခဖြစ်နိုင်တယ်လို့ Action for Shan State Rivers ရှမ်းလူထုအခြေပြုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆိုင်းခွန်ဆိုင်းကအခုလိုပြောဆိုလိုက်ပါတယ်
ဟုတ်ကဲ့လို့ရှိရင်တော့ဒါစစ်ပွဲကတော့ဆက်ဖြစ်မှာဖြစ်တာပဲ။ဒါဖြစ်လဲဆိုတော့အဲ့ဒီတန်လွေမြေကြောင်းတလျှောက်မှာဆိုရင်မျက်နှာကိုင်းအိုင်းသားမျက်နှာကိုင်းအဖွဲ့တွေကအများကြီးရှိတယ်ကွာညဉ့်ချင်းကြီးလို့ကျွန်တော်တို့ပြောနေကြတာပေါ့နော်ဒါကြောင့်တကယ်လို့ပြန်တိုက်ရင်တော့ကျွန်တော်ပြန်လာပြီးလက်မထိုးထားတဲ့လူတွေရောလက်မမထိုးထားတဲ့လူတွေကအဖွဲ့ရောသူကအဲ့ဒီရေကတာအလုံးနဲ့တဝက်မှရှိတယ် KNU ရော PNPP ရောအာဇီနဲ့ရောအာ SSPP ရောဝါဘူးပလောင်ရော CIA ရောသူကအကုန်လုံးကအဲ့ဒီမှာစုပြီးရှိနေကြတဲ့ခြေကြတော့အပြစ်ဒဏ်တက်လာရင်ကျွန်တော်တို့အဲ့ဒါမမပြေပြင်းနိုင်တဲ့ပြစ်ဒဏ်ပြန်ဖြစ်လာအာမဖြစ်တယ်ဒါပေမဲ့နောက်ဆုံးခံရမှာတော့ကျွန်တော်တို့သူတွေဖြစ်တာပေါ့နော်ဒီကြီးမှုတာမကဘူးဒီကံတာကြောင့်ရဲစစ်ပွဲကြောင့်ရဲအာလုံခြုံရေးကြောင့်ရဲပါဒီအာမြေမြုပ်မိုင်းတွေကြောင့်ရဲအဲ့ဒီစံတွေကတော့ကျွန်တော်တို့ဆက်တိုက်ခံရမှာပေါ့တော့ဖြစ်ရင်
ပြည်သူတွေစန့်ကျင်နေတဲ့မြစ်ဆုံအရေးကိုဖြေရှင်းဖို့အတွက်တရုတ်ကုမ္ပဏီနဲ့အခြားနေရာတစ်ခုမှာအလားတူရေအားလျှက်စစ်စီမံကိန်းတည်ဆောက်ခွင့်ပေးမလားဆိုတဲ့စဉ်းစားသုံးသပ်ချက်တွေပေါ်ထွက်နေတာပါ။ဒါကြောင့်တန်လွင်ရေကာတာစီမံကိန်းတွေကိုမြစ်ဆုံစီမံကိန်းအတွက်အစားထိုးအဖြစ်ဆောက်လုပ်ခွင့်ပေးမှာကိုစိုးရိမ်နေလို့ဆိုင်းခွန်ဆိုင်ကဆက်ပြောပါတယ်
။အာတနေရာမရရင်တနေရာဆောက်မယ်ဆိုတဲ့ဟာလည်းကျွန်တော်တို့မဖြစ်သေးလို့ပါဘူး။ဘာဖြစ်လဲဆိုတော့ရေကာတာဆိုတာကတိခိုက်မှုတွေအများကြီးရှိကလေးနောက်ပြီးတော့ဒီဟာကဒီစာကျွန်တော်တို့ဆန်းစစ်ပြီးတော့မှဟိုဒီစာလုံးမှရတဲ့ကိစ္စတွေဖြစ်နေတဲ့ကြောင့်ဒီမှာမြေဆုံကတော့ဘာမှပြောတော့ဘူးနေနေတယ်ဒါပေမဲ့သရုပ်သရလဲဒီကဘာမှပြောတော့ဒါကြောင့်မြေဆုံကိုမဆောက်တော့ပဲနဲ့ဒါလည်းမြေကိုလာဆောင်ရတော့မှလားဆိုတော့အာဖြစ်လာတာပေါ့နော်
တန်လွေမြေကြောင်းတစ်လျှောက်မှာစောက်မဲ့ရေကာတာစီမံကိန်းတွေကတခုဖြစ်တဲ့နောင်ဖာဒေသမှာရေကြီးရေလျှံမှုတွေဖြစ်တယ်လို့ငလျင်လှုပ်တာတွေလည်းရှိနေတာကြောင့်ရေကာတာစောက်ဖြစ်ရင်ဒေသခံတွေအနေနဲ့သဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ရနိုင်တယ်လို့လည်းရှမ်းလူထုအဖွဲ့အစည်းတွေကတည်င်းထုတ်ပြန်ထားတာပါတန်လွေမြစ်ဟာမြန်မာနိုင်ငံအရှေ့ပိုင်းကပြည်သူတွေအားထားနေရတဲ့မြစ်တစ်စင်းဖြစ်တာကြောင့်မြစ်ကြောင်းတစ်လျှောက်စောက်ဖို့စီစဉ်ထားတဲ့ရေကာတာစီမံကိန်းတွေရပ်ဆိုင်ပေးဖို့ရှမ်းလူထုအဖွဲ့26ဖွဲ့ကဩဂုတ်လ18ရက်နေ့မှာဒေါ်အောင်ဆန်းစုကြည်စီကိုအိတ်ဖွင့်ပေးစာတစ်စောင်လဲပေးပို့ထားပါတယ်ရှင်